ရင်းမြေရှားတပ်ထုတူဖော်ရေးအမေရိကန်နဲ့သဘောတူညီချက်လက်မှတ်ရေးထိုးဖို့အစဉ်သစ်ရှိတဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောပါတယ်။ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်ဆံရေးပြန်ကောင်းမွန်အောင်ဆောင်ရွက်နိုင်ကြောင်းလည်းမတ်လ၂ရက်မိနစ်တနင်္ဂနွေတွေတွင်ကပြောပါတယ်။ဗြိတိန်မှာဥရောပကောင်းဆောင်နေတဲ့တွဲဆွန်ဆွေးနွေးပြီးမြေရှားတပ်ထုသဘောတူညီချက်လက်မှတ်ရေးထိုးဖို့အမေရိကန်ဘက်ကလည်းအစဉ်သစ်ရှိမယ်လို့ထင်ကြောင်းလည်းဇယ်လင်စကီကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါပေမဲ့နောက်ထပ်သုံးသပ်မှုတချို့လုပ်ဖို့အချိန်တော့လိုကောင်းလိုမယ်လို့သူကဆိုပါတယ်။ယူကရိန်းတဘာဝတွင်းထွက်တူးဖော်ဖို့အရေးယူကရိန်းနဲ့အမေရိကန်ကြားလွန်ခဲ့တဲ့သတင်းပတ်အတွင်းလက်မှတ်ရေးထိုးဖို့စီစဉ်ထားပေမဲ့အင်ဗျူရောမှာသမ္မတဇယ်လင်စကီနဲ့သမ္မတဒေါ်နယ်ထရမ့်ဒုသမ္မတဂျေဒီဗန်စတိုအကြားစကားအခြေအင်ဖြစ်ခဲ့ပြီးတဲ့နောက်ဒီအစီအစဉ်အကောင့်ထဲမဖော်နိုင်ပဲဖြစ်ခဲ့ပါတယ်။ရုရှားကျူးကျော်စစ်ကိုခုခံနေတဲ့သုံးနှစ်ကြာလာပြီဖြစ်တဲ့စစ်ပွဲဆက်လက်ဆင်နွှဲဖို့တဲ့အမေရိကန်အကူအညီရဖို့မျှော်လင့်ကြောင်းလဲဇယ်လင်စကီကတနင်္ဂနွေနေ့မှာပြောပါတယ်ဒီအကူအညီတွေရလိုက်မယ်ဆိုရင်ပူတင်အတွက်သာအထောက်အကူပြည့်စုံမှာဖြစ်တယ်လို့လဲသူကထောက်ပြပြောဆိုပါတယ်ဒါကြောင့်ယဉ်ကျေးတဲ့ကဘာကိုကိုစားပြုတဲ့ဥဆောင်မှုပေးနေတဲ့အမေရိကန်အနေနဲ့ပူတင်ကိုအကူအညီပေးလိုက်မယ်လို့မယူဆကြောင်းလဲဇယ်လင်စကီကပြောပါတယ်ခင်ဗျာ